This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ဗီဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ2ရက်နေ့ဗီဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်မေလ2ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်ဖားကံမျိုးဘက်ထိုးစစ်ဆင်လာတဲ့စစ်တပ်စစ်ကြောင်းကို KIA ပူးပေါင်းအဖွဲ့တိုက်ခိုက်မှုမှာစစ်တပ်ဘက်က73ဦးသေပြီး2ဦးအရှင်ဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကံမျိုးဘက်ထိုးစစ်ဆင်လာတဲ့စစ်တပ်စစ်ကြောင်းကို KIA နဲ့ပူးပေါင်းအဖွဲ့တွေတိုက်ခိုက်ခဲ့ရာစစ်တပ်ဘက်က73ဦးသေပြီး2ဦးအရှင်ဖမ်းမိထားတယ်လို့ဒေတာတွင်သတင်းရင်းမြစ်တွေကပြောပါတယ်။မေလာတရနေ့ကတနိုင်းမြို့ကိုသွားတဲ့လမ်းမကြီးအနီးကလဝါကျေးရွာမှာရှိတဲ့စစ်တပ်ကို KIA နဲ့ KPDF ပူးပေါင်းတပ်တွေတိုက်ခိုက်ခဲ့ရာစစ်တပ်လက်အောက်ခံပြည်သူစစ်နဲ့စစ်ကောင်စီတပ်ဖွဲ့ဝင်အလောင်း73လောင်းနဲ့လက်နက်ခဲယမ်းတွေရရှိခဲ့ပြီးစစ်သားတွေဆူတောင်းတောင်ဘက်ထွက်ပြေးသွားကြတယ်လို့ဆိုပါတယ်ဆူတောင်းတောင်ကိုထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကို KIA နဲ့ KPDF ပူးပေါင်းတပ်တွေလိုက်လံတိုက်ခိုက်ရာမှာစစ်သား2ဦးအရှင်ဖမ်းဆီးရမိကစုတောင်းတောင်ကိုလည်းမာမိတ်ပူပေါင်းတပ်တွေကတိမ့်ပိုက်ထိန်းချုပ်ထားတယ်လို့လည်းသိရပါဗျ။ဒီနေ့မေလ2ရက်နေ့မနက်အစောပိုင်းမှာလဲမြစ်ကြီးနားဖားကန့်လမ်းပေါ်ကနန်ရားချေးရွာဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကို KIA နဲ့ KPDF ပူပေါင်းတပ်တွေက drone နဲ့ဘုံကျဲတိုက်ခိုက်တာရှိတယ်လို့ဒေတာတွင်သတင်းတွေကဆိုပါတယ်။စစ်ကောင်စီဘက်ကအင်အား600လောက်နဲ့စစ်ကြောင်းတွေခွဲပြီးထိုးစစ်ဆင်လာတာကြောင့် KIA နဲ့ KPDF ပူပေါင်းတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတာလို့သိရပါဗျ။ဒီတိုက်ပွဲတွေကြောင့်မြကြီးနားဖားကန့်လန်းတလျှောက်မှာရှိတဲ့ကျေးရွာ၁၀ရွာထက်မနည်းကဒေသနေပြည်သူတွေစစ်ဘေးရှောင်နေကြရတယ်လို့လည်းသိရပါဗျခင်ဗျာဒုတိယသတင်းအနေဖြင့်စစ်ကောင်စီကနောင်ချုံမြို့နယ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်တအောင်းပြည်တပ်မှနှစ်နယ်မြေနောင်ချုံမြို့ကိုအကြမ်းဖက်စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ပြီးဟာဝေဇာရီနဲ့ပစ်ခတ်ခဲ့တယ်လို့တအောင်းတပ်မတော် TNL ကထုတ်ပြန်ပါတယ်မနေ့မေလ1ရက်ညနေ 6:45 မိနစ်ခန့်မှာနောင်ချုံမြို့နယ်ကလုံခန်းကျေးရွာကိုစစ်ကောင်စီတပ်ကဂျက်ဖိုက်တာနဲ့ဘုံနှလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ထို့အတူစစ်ကောင်စီဟာတောင်ခန်းကျေးရွာမှာရှိတဲ့354တပ်စခန်းကနေပြီးတအောင်းမျိုးသားလွတ်မြောက်ရေးတပ်မတော် TNL တီရှိရာနေရာကို drone နေနဲ့ဘုံကျဲပြီးဟာဝေဇာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေပြုလုပ်ခဲ့တယ်လို့အသိပေးထားပါတယ်။စစ်ကောင်စီကဧပြီလ30ရက်နေ့ညပိုင်းကလည်းတိုက်ပွဲဖြစ်တာမရှိဘဲမန္တလေးတိုင်းမိုးကုံမြို့နယ်ကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ TNL ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဧပြီလ30ရက်ည8နာရီခွဲအချိန်မှာတိုက်ပွဲဖြစ်တာမရှိဘဲမိုးကုံမြို့အနောက်ပိုင်းတစ်စိန်ကုန်းနဲ့ကြောက်ပုတ်ကျေးရွာကြားကိုဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။စစ်ကောင်စီအနေနဲ့ဧပြီလကုန်အထိအပြည့်ရထားမယ်လို့ကြေညာထားပေမဲ့နိုင်ငံတော်လေကြောင်းတိုက်ခိုက်မှုတွေအရှိန်မြင့်လှုပ်ဆောင်နေတာပဲဖြစ်ပါတယ်။စစ်ကောင်စီဟာ TNL သိမ်းပိုက်ထားတဲ့နောင်ချုံမြို့နယ်ကိုဧပြီလအတွင်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ရာမှာအစိမ့်ငွေဘုံ38လုံးနဲ့ဘုံသီး32လုံးကျဲချခဲ့တယ်လို့လက်နက်ကြီး26လုံးအသုံးပြုတိုက်ခိုက်ခဲ့တယ်လို့ TNL သတင်းနှင့်ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါဗါး Sikong si ane ne, palang bi ne lumyao yi te u, PSLF DNLA o chok te ne mi rigo, si en a pi ting a to si sin ta kai da ne, tai kwe pi ta ma shi de ni a riga, ya ta pi du re ni ta ya ni a rigo, yi we che si si ne, li jang a ni ta kai da re pi lo ni da jao, pi du lu lu ane ne, si ye tari si ja bo ne, li jang yang ka we yi san ya rigo, lai na sao ye cha bo no zo ta ba re kam ya. Salabi Jampa Sitaka, Kalelui to Kayai Nega, Yata Bidure Nitaya Niago, Lijanga Taikai de Ringo Dentia Piba Me. Kayem Yoda Sion Godule Ocho Nemi, Kalelui to Kayai, Leto Mune at Ringa, Yata Bidure Nitaya Niago, Jampa Sikonsi Litaka, Lijanga Ni Taikai Delu. Kayan Yubahoga, Dine Milan Neyama Topia Mare. Jampa Sikonsiha, Wine Duene, Jeff Fidari Abawi, Taikai Ye Yahayan with Dombu B. Ibrela Nasa Goyanima. Nunyadu, Popopolo, Lomuto, Lomube, Molly, Saret Niarego, Lijangani, a change jane, Pikamuri, Pulocate, Lusubare, Edinate, Yaningana, Ingaze, Minine, Chana, 7 minute chain noma, Jeffidane, Lyo, Pikakeraja, Lomudo, Jiwaga, Sosat Layer A, Sange, Guraunet, Dairy Timambi, Milam, Yasigere, Lu, the Bibare, Kalelu to Kayan Drema, Shide, Leru, Sotine, Mumio Neruma, Jampa Sikongsi Tane, Kayem Yota Lumia Itamaro, Kianali Usa Net, Dolain Dadrija, Type Wary, a Jane Jane Pinia, Jampa Sita Baga, Tigai Mum Yarajao, Lanaji, Drone Net, Layin with Dombi, Type Web Pieta Mashibe, Pizuluru Netayan Niarigo, Pika Takai Nidelu, Kian Yubaho Topian Jama Popia Tabare, Agulo, Jampa Sita Yet Pika Takai Murijao, Pimme Yata Pidure, So Yin Chow Yu Mujizuan, Nitan Jaya B, Sibisha Uye Male, Nizin Ne Mia, Doni De Lutia Varekamia Salabi, Lijang and Yene, Lijang the Renrigo, Samapia the Ritabo, Tayari Kayai Dwen Nitan Ne Pidu Lurugo, PDF the Ripede the Ringo Dembia Biba Me. Pagodai and Nauchan, Tayari Kayama Nitan Jare Pidu Luru and Ne, Lijang and Yene, Lijang the Renrigo, Samapia the Rita Nitan Jabo. Tayari Kaya Madonta Ye, P23803 Ga, 3 Bay Pyocha Lai Bare. Pagodai and Nauchan, Tayari Kaya Shimu Nerega, Bidure Lai Na Yame, Mida Yakan Banjaja Connachet Topia Yama, Gulu 3 Bay Pyocha Lai Da Piabare. Tayari Kaya Shimu Nerega, Biduluru and Ine, Bunko Genui Akaima Duta Jabo, Lijang and Ine, Lijang the Renrigo, a Samapia 3 Tabo. Bidu a Chin Chin Yang Ben Gunyi Song Shao Jabo, Daiton Tabare. Abin, type web here, a new winch in Niarine, Jivarigo, Sick on Siga, a new tart, Takai Nidaja, Sick on Sea Dead with Bikate, Lenet Gine, Lelamia, Bawinjing at Yuarima, Nitain Twala Dari, Kita, Shangjin Jabule, T. B. Tabare. The Sanya, Dida Lunyu Poet Sirine, Pidukaway Demro, PDF Driga, Luetche Aya, Topian, Sanya Dari Male, Letwen Yini, Pubon, Sanya Jabu, Taito Nozo Tabare. Pidu Kagwe Damro PDF Dweye, Dolan Yi Long Anwi, Aumianzwa Sangya Naimbo, Dolan Yi Dat Dweye, Dachi Dat Lo Dren Yen Miet Dwego, Long Jongzwa Liu Wat Ta Jabo Ne, Somo Nemi Kaima Zwa Mashi Dere Achen Piet Da Jau, Mimiro Yeti Yongji Jeko, Yongji Yaduri Ga Lue Bi, Suinwe Daime Namyo Mabiu Lo Chen Pien, Mimiro Long Yong Yego Kagwe Jabo, Tayari Kaya Matong Da Yen, P23803 Ga, Mieta Yakan Banja Ta Ware Kamiya. Salabi, Sakasaye, Bonje, Tapia Nidari, Yatambone, a Pime Pidu at that Rigo, getting boat dwe, Losha, Sanya Muri, Yediji Lu and Nidelu, Justice Form Yama, Taito Nozore, the Ringo Dimbia, Bibame, Sakasaye, Bonje, Tapia Nidari, Yatambone, a Pime Pidu at that Rigo, getting boat dwe, Losha, Sanya Muri, Yediji Lu and Nidelu, Justice Form Yamaga, Taito Nozo Tabare. Pian Apian Nalinji Lokabi, Dalajo Jare a tea, Sitaka, Nalinjang, Suzuwa, Tiga is Piacigate, Dita Rigo, Pimatabi, Lijang, a jampa, Dakai Muri, a shame me, Losau Nibare, Bonje, Tapia Nidari, Yatambone, a Pimet, Pidu at that Rigo, getting boat a dwell, Losha, Sanya Muri, Yediji Lu and Nibare, Losubare, Mashla Nasashi, Sagai Mugo, Beho, Buy, Lokakedo, In our Kondadama Kon, a Saint Sheik, Sagai Nalinjang, they sound to Luuye, Donaujo, Shigabare. Soba Zagangalin Loka Chinga Sadembi, Saka Saha, Lijaune, Lenaji Dakai Mumiago, Ayadan Nitaya Niyamiado, a Samapia Dakai Bare, Meshla Nasashi Yet, Nalin Loka Chinga Sadinga, Ibrela Nasangaya Ati, Saka Saye, Lijaun Dakai Mu, Nia Nasangajin Shibi, တေဆုံးသူ242ဦးရှိတယ်လို့မြို့သားညညရဲ့အစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်လန်ဒန်မှာကျင်းပတဲ့ Testimonies from Beyond ပြပွဲမှာပစီကြီးရွာလေကြောင်းတိုက်ခိုက်ခံရမှုကပစ္စည်းတွေမြန်မာပြည်အခြားနေရာတွေမှာလေကြောင်းတိုက်ခိုက်ခံရတဲ့တပ်သေးခံပစ္စည်းတွေပါခင်းကျင်းပြသတဲ့သတင်းကိုတင်ပြပေးပါမယ်။လန်ဒန်မှာကျင်းပတဲ့ Testimonies from Beyond ပြပွဲမှာပစီကြီးရွာလေကြောင်းတိုက်ခိုက်ခံရမှုကပစ္စည်းတွေမြန်မာပြည်အခြားနေရာတွေမှာလေကြောင်းတိုက်ခိုက်ခံရတဲ့တပ်သေးခံပစ္စည်းတွေပါခင်းကျင်းပြသမှာဖြစ်တယ်လို့သိရပါဗျ။ Testimonies from Beyond လို့အမည်ပေးထားတဲ့ပြပွဲတစ်ခုကိုလန်ဒန်မြို့မှာမေလ1ရက်နေ့မှာမနက်7နာရီကနေညနေ9နာရီအထိမေလ2ရက်နေ့ကနေမေလ6ရက်နေ့မှာမနက်7နာရီကနေည8နာရီအထိခင်းကျင်းပြသသွားမှာဖြစ်ပါတယ်။မြန်မာစစ်ကောင်စီကကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုတတ်သိခံမဲ့ဒီပြပွဲမှာလူ190ကျော်သေဆုံးခဲ့တဲ့ပစီကြီးရွာလေကြောင်းတိုက်ခိုက်မှုကပစ္စည်းတွေမြန်မာပြည်အခြားနေရာတွေမှာလေကြောင်းတိုက်ခိုက်ခံရတဲ့တတ်သိခံပစ္စည်းတွေလည်းခင်းကျင်းပြသသွားမှာဖြစ်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီတပ်သားတွေရဲ့အောက်စုဖွဲ့အဓမ္မပြုကျင့်တာခံရသူတွေနောက်ဆုံးအသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းတွေဆန္ဒပြပွဲမှာပြစ်သက်ခံရသူတွေအသုံးပြုနေကြပစ္စည်းတွေပါထဲသွင်းပြသသွားမှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာဒီ UNG မှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရီသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်မေလ2ရက်နေ့ Radio UNG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ကျွန်မအောင်ဆုံးတင်ပြမယ့်သတင်းကတော့တရုတ်ရဲ့မြမအရေးကြောင်းဝင်ဖြန့်မြင့်မှုတွေဟာဆရာနာရှင်စနစ်သက်ဆိုးရှည်အောင်မဖြစ်စေသင့်ဘူးလို့ယာယီသမ္မတတူအားလည်းရှိလာပြောကြားတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရရဲ့အစိုးရဖွဲ့အစည်းအဝေး23မြင်းဆောင်2025မှာယာယီသမ္မတတူအားလည်းရှိလာကအခုလိုပြောပါတယ်။တရုတ်ရဲ့မြမအရေးကြောင်းဝင်ဖြန့်မြင့်မှုတွေဟာဆရာနာရှင်စနစ်သက်ဆိုးရှည်အောင်မဖြစ်စေသင့်ဘူးလို့ထင်ပါတယ်။ကျွန်တော်တို့မြို့သားညီညွတ်ရေးအစိုးရအဖွဲ့အပါအဝင်တိုင်းသာတော်လိုင်းအင်အားစုတွေအနေနဲ့လည်းတရုတ်ရဲ့အကြောင်းဝင်ဖြန့်မြင့်မှုတွေနဲ့ပတ်သက်ပြီးဖြစ်သင့်ဖြစ်တိုက်တဲ့မှုတွေအပေါ်မှာခြေခံမှုကျွန်တော်တို့အားလုံးတိုက်တွန်းနှိုးဆော်သင့်တယ်လို့ယူဆပါတယ်လို့ယာယီသမရကပြောပါတယ်။ယာယီသမရကတရုတ်နိုင်ငံဘက်က NGO အစိုးရအဖွဲ့ပေါ်အမြင်တချို့ကိုပြန်လည်တက်မှတ်ပေးဖို့ကိစ္စဖြစ်ကြောင်းတရုတ်အနေနဲ့မြို့သားညီညွတ်ရေးအစိုးရအပေါ်မှာမျိုးမျိုးသောထင်ကြေးတွေနဲ့ချင်းကပ်ထင်မြင်နေတာကြားပြီးဖြစ်ကြောင်းဆိုရပွဲနေတဲ့ဒီချက်ကိုလည်းလေးနက်စွာကင်တွယ်ဖြည့်ရှင်းဖို့လိုကြောင်း NUG အစိုးရဘွဲဟာတရုတ်ရဲ့ရန်သူမဟုတ်ကြောင်းတရုတ်ရဲ့အကျိုးစီးပွားကိုထိခိုက်စေမည့်အဖွဲ့မဟုတ်ကြောင်းဆိုတာတိတိကျကျထုတ်ဖော်ပြောဆိုနိုင်ဖို့လိုအပ်ကြောင်းယာယီသမရကထပ်လောင်းပြောပါရယ်ဆိုရပွဲအစည်းအဝေးကိုယာယီသမရတို့ဟာလည်းရှိလာပြည်တော်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်အပါအဝင်ပြည်တော်စုဝန်ကြီးများဒူဝန်ကြီးများတက်ရောက်ခဲ့ကြပါရယ်ရှင်နောက်ထပ်တင်ပြမယ့်သတင်းကတော့မြို့နယ်အဆင့်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေနဲ့တာဝန်ခံများအနေနဲ့စီမံခန့်ခွဲမှုတွေကိုစနစ်တကျဆောင်ရွက်ဖို့ NUG ပြည်ထောင်စုဝန်ကြီးချုပ်ညွှန်ကြားတဲ့သတင်းဖြစ်ပါတယ်။မေလ1ရက်နေ့ကလုပ်တဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအစည်းအဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီဥက္ကဋ္ဌဖြစ်တဲ့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။ခုလိုလေးစားလိုက်တာဆောင်ရွက်ခြင်းဟာဆိုရရဲ့အုပ်ချုပ်ရေးနေရာပေါ်ပြည်သူလူထုရဲ့ယုံကြည်မှုကိုထိမ့်သိမ်းမြင့်တရားရောက်ပြီးပြည်သူလူထုရဲ့ယုံကြည်မှုကိုပုံမခိုင်မာစေမှာဖြစ်တယ်လို့ဆိုပါရယ်လက်ရှိကြုံတွေ့နေရတဲ့လူဆွမ်းအားအရင်မြင့်ဆိုင်ရာစိန်ခေါ်မှုတွေကြားကတိုင်ကြားလာတဲ့ကိစ္စရပ်တွေနဲ့အမှုခင်တွေကိုစုံစမ်းဖော်ထုတ်ရမှာလဲလိုအပ်တဲ့ရေးယူဆောင်ရွက်မှုတွေလုပ်ဖို့ရေးကြီးတယ်လို့လည်းပြည်ထောင်စုဝန်ကြီးချုပ်ကသတိပေးပြောကြားခဲ့ပါတယ်ပြည်သူအကျိုးကိုရှေးရှုတဲ့အစိုးရတရားနေနဲ့မိမိတို့ရန်နေရာအတွင်တရားမျှတမှုကိုထိမ့်သိမ်းပြသနိုင်မှပြည်သူလူထုကိုစစ်မှန်တဲ့အလို့ကျွေးပြုနိုင်မှဖြစ်တယ်လို့လည်းသိပေးခဲ့ပါဗျ။လက်ရှိမှာကြုံနေရတဲ့အခက်အခဲတွေကိုနားလည်ပေမဲ့တာဝန်ရှိသူတွေအနေနဲ့မိမိတို့တက်နိုင်တဲ့ဘက်ကနေအကောင်းဆုံးကြိုးပမ်းဆောင်ရွက်ပေးကြဖို့လဲပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကတိုက်တွန်းပြောကြားခဲ့ပါဗျ။ဇာကာလဒေသန္တရပြည်သူအုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီအဖွဲ့ဝင်တွေကလည်း25မြင်းဆောင်2025မှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဆောင်ရွက်ပြီးစမှုအခြေအနေနဲ့ဆောင်ရွက်ဖို့ကြံနေတဲ့လုပ်ငန်းစဉ်တွေကိုချပြရှင်းလင်းခဲ့ရာတရောက်လာတဲ့တာဝန်ရှိသူတွေကအကြေတုံးဝင်ဆွေးနွေးခဲ့ကြပါတယ်။ ဒါအပြင်တိုင်ကြားလာတဲ့ကိစ္စရပ်များနဲ့အမှုကင်းတွေကိုစုံစမ်းဖော်ထုတ်ရမှာထိရောက်မှုရှိစေရန်လေးထားဆောင်ရွက်ပြီးလိုအပ်တဲ့ရေးယူဆောင်ရွက်မှုများပြုလုပ်ရန်ပြည်ထောင်စုဝန်ကြီးချုပ်ကပြောပါတယ်။လက်ရှိကြုံတွေ့နေရတဲ့လူဆွဲအားအရင်းမြစ်ဆိုင်ရာစိန်ခေါ်မှုများကြားမှာပင်တိုင်ကြားလာသည့်ကိစ္စရပ်များနဲ့အမှုကင်းများကိုစုံစမ်းဖော်ထုတ်ရတွင်ထိရောက်မှုရှိစေရန်လေးထားဆောင်ရွက်ပြီးလိုအပ်သည့်ရေးယူဆောင်ရွက်မှုများပြုလုပ်ရန်အရေးကြီးပါကြောင်းပြည်သူ့ကြိုးကိုရှေးရှုသောဆိုရတဲ့ရက်နေဖြင့်မိမိတို့ရဲ့ရန်ရအတွင်းတရားမျှတမှုကိုထိမ့်သိမ်းပြသနိုင်မှသာပြည်သူလူထုအားစစ်မှန်စွာအလို့အကျွေးပြုနိုင်မည်ဖြစ်ပါကြောင်းနဲ့လက်ရှိကာလ၏ခက်ခဲများကိုသိမှတ်ပြုနားလည်တော်လဲတာဝန်ရှိသူအားလုံးနေဖြင့်မိမိတို့တက်နိုင်သည့်ဘက်မှအကောင်းဆုံးကြိုးပမ်းဆောင်ရွက်ပေးကြပါရန်တိုက်တွန်းအပ်ပါကြောင်းဦးကြီးချုပ်ကဆိုပါတယ်တစ်ဆက်ထဲမှာပဲမြို့နယ်ဆင်ပြည်သူအချုပ်ရေးဖွဲ့များနဲ့တာဝန်ခံများနေဖြင့်စီမံခန့်ခွဲမှုများကိုစနစ်တကျဆောင်ရွက်ရန်နဲ့အထက်အဆင့်ဆင့်ရေးလမ်းညွှန်ချက်များကိုလေးစားလိုက်နာဆောင်ရွက်တင်တယ်လို့ဦးကြီးချုပ်ကထပ်လောင်းပြောပါရယ်။စီဝေတို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်ဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်ဝင်များတွဲဖက်တွင်ဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ရှင်။ဆက်လက်ပြီးတင်ပြပေးမယ့်သတင်းကတော့မြို့နယ်လူခွင့်ရေးတာဝန်ခံတွေကိုလူခွင့်ရေးအကြောင်းတွေကိုပြန်လည်ပညာပေးပို့ချနိုင်တဲ့နည်းပြတွေဖြင့်လေ့ကျင့်ပေးနိုင်ခဲ့တယ်လို့ Energy လူခွင့်ရေးဝန်ကြီးအသိပေးဆိုတဲ့သတင်းဖြစ်ပါတယ်။မြို့နယ်လူခွင့်ရေးတာဝန်ခံတွေကိုလူခွင့်ရေးအကြောင်းတွေကိုပြန်လည်ပညာပေးပို့ချနိုင်တဲ့နည်းပြတွေဖြင့်လေ့ကျင့်ပေးနိုင်ခဲ့တယ်လို့
Energy လူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကအသိပေးဆိုပါတယ
်။စကိုင်းနဲ့မကွေးတိုင်းတို့ကလူခွင့်ရေးရာတာဝန်ခံတွေအတွက်ခုနှစ်ရက်တာလူခွင့်ရေးနည်းပြသင်တန်းတစ်ခုအောင်မြင်စွာပြီးဆုံးခဲ့ပြန်ပါပြီ။မြို့နယ်လူခွင့်ရေးတာဝန်ခံတွေကိုလူခွင့်ရေးအကြောင်းတွေကိုပြန်လည်ပညာပေးပို့ချနိုင်တဲ့နည်းပြတွေဖြစ်လေ့ကျင့်ပေးနိုင်ခဲ့တယ်။လမ်းညွှန်ပေးနိုင်ခဲ့တယ်။ပို့ချဖို့သင်တန်းအစီအစဉ်တွေကိုလည်းချမှတ်နိုင်ခဲ့ပါတယ်။လူခွင့်ရေးပညာပေးမှုဆိုတာအချိန်တိုင်းနေရာတိုင်းမှာလိုအပ်နေရပါ။အခုလိုမျိုးတလင်းကာလအတွင်းမှာအာဏာတွေပါဝါတွေကြောင့်မလို့ယုံကြည်ချက်ခံယူချက်တွေပျောက်ပြတ်မသွားအောင်လူခွင့်ရေးပေါ်တာဝန်ရှိမှုတာဝန်သိမှုတွေမေ့ပျောက်မသွားရလေအောင်အုပ်ချုပ်သူများရဲ့တာဝန်ကျင့်ဝတ်တွေအကြောင်းအသိပညာပေးရပါမယ်။ပညာပေးရပါလိမ့်မယ်လို့ဆိုပါရက်။လူခွေးသင်တန်းတွေပွေဖို့စိတ်ဆန္ဒရှိကြတဲ့အနည်းပြများအလုံးအောင်မြင်ပေးကင်းလုံခြုံစွာနဲ့လူခွေးပညာပေးမှုတွေကိုဆက်လက်လုပ်ကိုင်နိုင်စေဖို့လဲဝန်ကြီးကဆုမွန်ကောင်းတောင်းဆိုထားပါတယ်ရှင်။ဆက်လက်ပြီးအပြစ်ကျူးလွန်သူ58ဦးကိုအေးအေးယူဆောင်ရွက်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရရဲ့ရပ်ဘက်တရားစီရင်ရေးနဲ့စစ်ဘက်တရားစီရင်ရေးဆောင်ရွက်မှုများထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါဦးမယ်။အပြစ်ကျူးလွန်သူ58ဦးကိုရေးယူဆောင်ရွက်နိုင်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရရဲ့ရပ်ဘက်တရားစီရင်ရေးနဲ့စစ်ဘက်တရားစီရင်ရေးဆောင်ရွက်မှုများထုတ်ပြန်ပါတယ်။မြို့သားညီညွတ်ရေးအစိုးရဟာ2022ခုနှစ်မေလ19ရက်နေ့မှစပြီးမြို့နယ်တရားရုံး15ရုံးစတင်ထူထောင်ပြီးရပ်ဘက်တရားစီရင်ရေးစတင်ဆောင်ရွက်နိုင်ခဲ့တယ်လို့ဖော်ပြပါတယ်။2024ခုနှစ်ကုန်ထိမြို့နယ်အဆင့်တရားရုံး32ရုံးဂျာကာလာယူကန်တရားရုံးတရုံးတို့ကိုဖွဲ့စည်းနိုင်ခဲ့ပြီဖြစ်တယ်လို့သိရပါဗျ။စစ်ဘက်တရားစီရင်ရေးအရကာကွယ်ဝန်ကြီးဌာနအနေနဲ့အချင်းစစ်တရားရုံး10ရုံးစစ်ခုရုံး2ရုံးနဲ့ဖွဲ့စည်းလျက်စီးရေးဆိုင်ရာပြစ်မှု12မှုကိုစစ်ဆေးဆောင်ရွက်လျက်ရှိပြီးစီမံခန့်ခွဲမှုနည်းလမ်းအရလည်းအပြစ်ကျူးလွန်သူ58ဦးကိုရေးယူဆောင်ရွက်ခဲ့တယ်လို့ဖော်ပြပါဗျ။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ပြည်ပညာရေးဒီဂရီကောလိပ်မှကျောင်းသားသမဂ္ဂအလုံးမှုဆောင်ဖွဲ့ပြန်လည်ဖွဲ့စည်းတဲ့သတင်းဖြစ်ပါတယ်။ပြည်ပညာရေးဒီဂရီကောလိပ်ကျောင်းသားများသမဂ္ဂအလုံးမှုဆောင်ဖွဲ့ကိုမနေ့ကမေလ1ရက်ကမ္ဘာအလုံးသမားနေ့မှာပြန်လည်ဖွဲ့စည်းလိုက်ပြီလို့သိရပါတယ်။ပြည်ပညာရေးဒီဂရီကောလိပ်ကျောင်းသားများသမဂ္ဂအမှုဆောင်ဖွဲ့ကို2019ဒီဇင်ဘာလမှာပထမအကြိမ်2021ခုနှစ်မေလ1ရက်နေ့မှာဒုတိယအကြိမ်ဖွဲ့စည်းခဲ့ပြီးဆရာနာရှင်စနစ်တိုက်ဖျက်ရေးအတွက်တိုက်ပွဲဝင်ရင်ဖွဲ့ဝင်ချို့နှစ်ရှည်ထောင်နှံချမှတ်ခံရတာနဲ့နားယူသွားသူတွေကြောင့်ပြန်လည်ဖွဲ့စည်းရတာလို့ဆိုပါတယ်။ပြည်ပညာရေးဒီဂရီကောလိပ်ကျောင်းသားများသမဂ္ဂအနေနဲ့စစ်တုံးစစ်တိုက်ဖျက်ရေးဒီမိုကရေစီရေးဖရယ်ပြည်သူပေါ်ပေါင်းရေးမတရားဖန်ဆီးကံနိုင်ငံအကျဉ်းသားများလူမျိုးရေးစားတဲ့မူလေးရက်နဲ့တိုက်ပွဲဝင်သွားမယ်လို့သိရပါတယ်။ပြည်မြွနယ်မှာရှိတဲ့ကျောင်းသားတွေကပြည်တက္ကသိုလ်ကျောင်းသားများသမဂ္ဂနဲ့ပြည်မြွနယ်ခြေကံပညာကျောင်းသားများသမဂ္ဂတို့ကိုဖွဲ့စည်းထားပြီးတိုက်ပွဲဝင်နေချိန်မှာပြည်ပညာရေးဒီဂရီကောလိပ်ကျောင်းသားများသမဂ္ဂကိုထပ်မံဖွဲ့စည်းလိုက်တာကြောင့်ပြည်မြို့နယ်မှာကျောင်းသားသမဂ္ဂ3ခုရှိလာပြီပဲဖြစ်ပါတယ်။ခုလိုပြည်ပညာရေးဒီဂရီကောလိပ်ကျောင်းသားများသမဂ္ဂအလုံးမှုဆောင်ဖွဲ့ပြန်လည်ဖွဲ့စည်းနိုင်ခဲ့တဲ့အတွက်ဝမ်းမြောက်ကိုယူကြောင်းပြည်မြို့နယ်ကျောင်းသားများသမဂ္ဂဘာကတ္တများဖွဲ့ချုပ်ကတဝန်လွှာပေးပို့ခဲ့ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်ပါကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်မ နက်ဖြန်မေလ3ရက်နေ့အတွက်မူလီဝဒခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်အော်မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးကပလီပင်လယ်ပြင်မှာတိမ်အနှဲငယ်ဖြစ်ထွန်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနဲ့မြဝချုံမဒေသတို့မှာလေဟာအနောက်အနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနေပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မုဒ္ဒမာကွေတို့မှာလေဟာအရှိအရှိမြောက်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအထင်တင်ရှိနေပါတယ်။မိုးအခြေအနေကတော့နေပြည်တော်မန္တလေးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးထိုင်ပြီးတော့စကိုင်းတိုင်းကချင်းပြည်နယ်၊ချင်းပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျကျမိုးထစ်ချုံရွာနေပါတယ်။မကွေးတိုင်း၊ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေရာကွက်ကြမိုးထစ်ချုံရွာနေပါတယ်ရှင်။နေပူချင်းတွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာနေပူချင်းတွေရော့ကြနိုင်ပြီးတော့မြို့ချင်းတွေကတော့မြန်မာနိုင်ငံတဝမ်းလုံးမှာမြို့ချဆင်းမှုရော့ကြနိုင်ပါတယ်ရှင်။
ခရကတင်ဆက်ပေးမဲ့တော်လန်အစည်းဆောင်မအစီအစဉ်မှာမောင်လူမွေးရေးသားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့စစ်ရှောင်းစခန်းကကျဲကလေးတွေလို့အမည်ရတဲ့တော်လန်အစည်းဆောင်မကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
စစ်ရှောင်းစခန်းကကျဲကလေးတွေ2025ခုနှစ်ဧပြီလ9ရက်နေ့ရက်မှာတော့မောင်လူမွေးနှစ်ထပ်ခွန်းစစ်ဆောင်စခန်းလေးတစ်ခုကိုရောက်ဖြစ်ပါလေဒီစစ်ဆောင်စခန်းလေးကလူတွေဟာပြီးခဲ့တဲ့နှစ်နှစ်ကရွာရင်းနဲ့အတော်အလှမ်းဝေးတဲ့တောထဲမှာစစ်ဆောင်စခန်းတစ်ခုဆော့ပြီးနေခဲ့ကြပါတယ်နေရတဲ့နေရာကတောထဲမှအငားအယံလိုက်ဖို့ခတ်တာနွားကုံတွေတွေရဲ့နွားတွေကိုချင်းတောင်ပေါ်ကိုမောင်းပို့ရတဲ့အလုပ်ကလည်းချင်းပြည်နယ်တိုက်ပွဲတွေကြောင့်ရက်တန့်ကုန်တာတွေကြောင့်စောင်းဝင်နေရဘယ်လို့မှအဆင်မပြေတော့လို့အရင်စခန်းထက်ရွာနဲ့ပုံနေတဲ့တောထဲကိုပြန်ပြောင်းခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်နှစ်ထပ်ခွန်းစစ်ဆောင်စခန်းလေးလို့ဆိုရတာပါ။နှစ်ထပ်ခွန်းစစ်ဆောင်စခန်းလေးမှာမိုးကောင်နဲ့ဖြစ်တယ်လို့ယာယီတဲထိုးပြီးစာတင်နေရတယ်။စာတင်ကြောင်းမဆောက်ရသေးဘူးဆိုလို့တတ်နိုင်တယ်များကူညီဖို့သွားတာပါ။မောင်လူမွေးရောက်သွားတဲ့အချိန်မှာတော့စခန်းကယာယီမိုးကောင်တဲမြေဆိုင်စာတင်ဆောင်လေးဟာဖယိုဖယဲပြိုကျပြီးနေပါပြီ။မောင်လူမွေးမသွားခင်တရက်ကလေအနှဲငယ်ထန်တာမှဒီလိုဖြစ်သွားတာလို့သိရပါတယ်။မောင်လူမွေးလဲမောင်လူမွေးတို့စုပေါင်းအဖွဲ့အမိလေးနဲ့ခုနှစ်သိန်းကျပ်ចောင်းဆောက်ဖို့ចောင်းကော်မတီကိုပေးအပ်လိုက်ပါတယ်။တောင်ဝကန်ဆီယမာလေးရောចောင်းကော်မတီဝင်ရောစကန်းအုပ်ချုပ်ရေးမှုရောမျက်နှာတွေကတိတိသားသားလင်းလက်သွားကြပါတယ်။မောင်လူမွေးဟာចောင်းဆရာတယောက်ဖြစ်လေတော့နှစ်ထပ်ကွန်းစစ်ဆောင်စကန်းလေးကចောင်းသူចောင်းသားတရားခန့်နဲ့ဝေယုံမင်းအောက်မှာတွေ့ကြပါတယ်။ကလေးတွေဟာစိတ်ပြတ်အားငယ်ဖို့မရပဲတက်ကြွတွက်လက်နေတာမြင်ရတော့မောင်လူမွေးဝမ်းနဲ့ဝမ်းသာခံစားရပါတယ်။မောင်လူမွေးနဲ့ကလေးတွေတချင်းတစ်ပုတ်အတူဆိုကြပါလေမောင်လူမွေးကရှေ့ကဆိုသူတို့လေးတွေကနောက်ကလိုက်ဆိုပေါ့
မောင်မေညာမိုင်လို့သာရဲ့အာငယ်မနေနဲ့ကွယ်တယောက်ထဲထောပါတဲ့ကဝဲရောက်ပိုကဲရှမ်းမြတောက်ပါသေးတဲ့အိုးကွယ်လင်းလိုက်ဆမ်းမကျဲကလေးရဲ့
တချင်းဆိုပြီးတဲ့အချိန်မှာကလေးတွေနဲ့မောင်လူမွေးပူရင်းနေသွားပြီးမောင်လူမွေးရောကလေးတွေရောခွန်အားတစုံတရာရလိုက်တယ်လို့ခံစားကြရပါတယ်။ကလေးတွေဝယုံပင်အောက်ထိုင်နေကြရတာမို့မောင်လူမွေးကလေးတွေကိုစကားကြကြမပြောရပါဘူး။သူတို့ချင်းနေလေးတွေမြင်ရအောင်သာတွေးဆုံရတဲ့သဘောပါ။ကလေးတွေရဲ့မျက်နှာမှာညှိုးငယ်ခြင်းမရှိလို့မောင်လူမွေးဖြေတာခဲ့ရတယ်လို့ကော်မတီကလည်းနှစ်ပတ်လည်အတွင်းကံမိုးမြေဆိုင်ကြောင်ပြီးအောင်ဆောက်မယ်ဆိုလို့ဝန်တာရပါတယ်။စာတင်ကြောင်ဆောက်ပြီးတဲ့အခါမကြမကြလာမှဖြစ်ကြောင်းပုံမြင်တွေပြောပြမှာဖြစ်ကြောင်းကလေးတွေကိုဂရီပေးနှုတ်ဆက်ပြီးနှစ်ထပ်ကွန်းစစ်ဆောင်စကန်းလေးကနေမောင်လူမွေးထွက်လာခဲ့ပါတယ်။နှစ်ထပ်ကွန်းစစ်ဆောင်စကန်းလေးကနေနောက်ထပ်စစ်ဆောင်စကန်းတစ်ခုကိုမောင်လူမွေးဆက်သွားပါတယ်။စကန်းနှစ်ခုဟာလေးမှန်ဝင်းကျင်လောက်ဝေးပါတယ်။မောင်လူမွေးနောက်ထပ်ရောက်တဲ့စစ်ဆောင်စကန်းကတော့မောင်လူမွေးကိုယ်တိုင်အဲ့ဒီစကန်းကမိသားစုဝင်တယောက်လိုရင်းနေပြီးသားစစ်ဆောင်စကန်းပါ။အဲ့ဒီစစ်ဆောင်စကန်းကတော့အသားကျနေပြီမို့လူဦးရေများသလိုစနေလဲကြတယ်။ပညာရေးကိုလည်းအားပေးရကောင်းမှန်သိပြီးကျေးရွာတော်တော်များများထက်ကိုကလေးတွေဟာပညာရေးကောင်းကြပါလေ။အဲ့ဒီစစ်ဆောင်စခန်းကဆရာဆရာမတွေဟာမောင်လူမွေးနဲ့ခင်မင်ပြီးပညာရေးဆွေးနွေးပွဲတွေလည်းအတူလုပ်ကြပါလေ။ပညာရေးကိုအလေးပေးတဲ့အဲ့ဒီစစ်ဆောင်စခန်းကဆရာဆရာမတွေနဲ့မောင်လူမွေးတွေ့ဆုံကြပါလေ။လာမယ့်ပညာသင်နှစ်အတွက်ပညာရေးဝက်ရှော့လုပ်ကြဖို့ဆွေးနွေးဆုံးဖြတ်ဖြစ်ကြပါလေ။ပညာရေးဝက်ရှော့လုပ်ပြီးသွားရင်မောင်လူမွေးတို့လင်မယားနှစ်ယောက်ရောအဲ့ဒီစစ်ဆောင်စခန်းကဆရာဆရာမတွေရောနှစ်ထပ်ကွန်းစစ်ဆောင်စခန်းလေးကအကြောင်းကိုသွားပြီးပညာရေးဝက်ရှော့ထပ်လုပ်ပေးကြဖို့အကြံဉာဏ်ပြီးတော့အားလုံးကဝမ်းမြောက်ဝမ်းသာထောက်ခံကြပါလေ။စစ်ဆောင်စခန်းတွေကကလေးတွေဟာရွာထဲမှာနေရတဲ့ကလေးတွေလို့ မိုးလုံးလေးလုံးအိမ်နဲ့မနေရသလိုမိုးလုံးလေးလုံးအဆောက်အဦမှလည်းစားမတင်ကြရပါဘူး။ရွာတွေကကလေးတွေကိုသူတို့မစားရဘူးမကစားကြရဘူး။ရွာတွေကကလေးတွေနဲ့လေရင်ကြောက်ရတာချင်းကတော့တူကြပါလေ။ဆေးရှောင်စခန်းကကလေးတွေဟာအစားအစာအရာရာပိုချို့တက်တာမို့သူတို့လေးတွေပညာတော်တဲ့ကြားရင်မောင်လူမွေတိတ်ပျော်ပါလေ။သူတို့လေးတွေကိုတော်စေခြင်းတက်စေခြင်းနဲ့ကိုယ့်ဒီသားကိုဥဆောင်နိုင်မဲ့သူတွေဖြစ်စေခြင်းနဲ့သူတို့ဟာဘဝရဲ့ဒုက္ခသင်ယိုးကိုကောင်းကောင်းကြီးညက်ထားသူတွေဖြစ်လို့သူတို့တွေခေါင်းဆောင်နေရာရောက်ရင်ဒုက္ခရောက်နေသူတွေကိုပူနာလဲပူဆာလာနိုင်မဲ့သူတွေဖြစ်မယ်လို့မောင်လုံးမွေးယုံကြည်ပါတယ်။ဆေချောင်စကန်းကကြဲကလေးတွေလင်းနိုင်ဖို့ဤဆက်သူတွေစွမ်းနိုင်သူတွေလှုပ်ဆောင်ပေးကြပါလို့မောင်လုံးမွေးတိုက်တွန်းလိုက်ပါရစေ။မောင်လုံးမွေး
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတိကိတစီစဉ်မှာ Skyline ခိတဒူဘိုင်းမှတီဆိုတင်ဆက်ထားတဲ့ဒါနောက်ဆုံးပွဲလို့အမည်ရတဲ့တော်လန်ရေးတိကိတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမာချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါရှင်။အရေးတော်ပုံအောင်ရမည်။